မြန်မာနိုင်ငံလူထုအလုပ်ကံရရှိရေးဟာအဓိကလိုအပ်ချက်ဖြစ်ပြီးအရေးကြီးဆောင်ရွက်ရမယ့်အချက်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဂျပန်နိုင်ငံစီဒီကနေ့ရောက်သွားတဲ့ဒေါအောင်ဆန်းစုကြည်နဲ့ဂျပန်နိုင်ငံမှာရှိနေတဲ့မြန်မာမိသားစုတွေဒီကနေ့ညနေပိုင်းတွေ့ဆုံချိန်မှာပဲအခုလိုပြောဆိုလိုက်တာပါသတင်းတပတ်တာကြာမြင့်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့တော့အပြည့်အစုံကိုမတ်စုမုံကပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဂျပန်အစိုးရရဲ့ဖိတ်ကြားချက်နဲ့ဂျပန်နိုင်ငံကိုနှစ်ပေါင်း28နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်ပြန်ရောက်လာတာဖြစ်ပါတယ်။ဧပြီလ23ရက်နေ့စနေနေ့မနက်ခင်းဂျပန်စံတော်ချိန် 8:15 မိနစ်မှာတော့ဂျပန်နိုင်ငံနာရီတာလီစိတ်ကိုဒေါအောင်ဆန်းစုကြည်ရောက်ရှိလာတာဖြစ်ပါတယ်။သတင်းတပတ်တာကြာမြင့်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ရဲ့ပထမဦးဆုံးနေ့မှာပဲတိုကျိုမြို့မှာရှိတဲ့ဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပြီးတော့တက်ရောက်လာတဲ့ပရိသတ်တွေရဲ့မိခွန်းတွေကိုဒေါအောင်ဆန်းစုကြည်ကရှင်းလင်းဖြေကြားပေးခဲ့တယ်လို့သိရပါဗျ။ဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့အချိန်မှာတော့ဒေါအောင်ဆန်းစုကြည်ကမြန်မာပြည်သူတွေအလုအကန်ရရှိရေးသူ့အနေနဲ့အဓိကထားပြီးလှုပ်ဆောင်ပေးသွားမယ်အကြောင်းဆွေးနွေးပြောဆိုသွားခဲ့တယ်လို့ဂျပန်ရောက်မြန်မာတဦးဖြစ်တဲ့ကိုထွန်းဝေက VOA မြန်မာပိုင်းကိုပြောပါတယ်
။အဓိကအရေးကြီးကဘာမှပြီးမှာပါလေတဲ့မင်းကလေးတယောက်ရဲ့မိကုံကိုသူဖြေပါတယ်ကျွန်တော်ထင်တာပညာရေးဒါပေမဲ့သူပြောတာဘာလဲဆိုတော့အလုအကန်နဲ့သူကအဲ့ဒီဂျပန်ဟိုမထွက်ခင်ညနေခင်းမှာတဲ့သူရှိို့တဲ့တန်ကျက်အဖွဲတစ်ဖွဲလာပြီးတော့ဖြော့ပြပါတယ်တဲ့အဲ့ဒါလေးနဲ့သူဥပမာပေးပြီးပြောရပါတယ်အဲ့တန်ကျက်အဖွဲမှာတဲ့ကျွန်တော်တို့ရှိမှာရေးမလာဘူးကျွန်တော်တို့ရှိမှာမီးမလာဘူးကျွန်တော်တို့ရှိမှာစီမရဘူးကျွန်တော်တို့ရှိမှာဆန်မရဘူး NDA ကဲပါအောင်ပညာရေးလည်းကဲပါအောင်ဆိုပြီးတော့အဲ့ဒါလေးနဲ့သူကဥပမာနိုင်ပြီးတော့ပြောရတဲ့အတွက်အလုတ်ကင်နဲ့ပတ်သက်ပြောဆိုအဲ့ဒါလေးကိုဟိုမြင်သာထင်သာအောင်ပြည့်တဲ့ကြည့်ကိုပြောပြည့်တယ်တော့အားရချိနေပြီးတော့2500ဖြစ်မိပါတယ်
ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်ပထမဦးဆုံးမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တာဖြစ်ပြီးနောက်ရက်တွေမှာတော့ဂျပန်ဝန်ကြီးချုပ်နိုင်ငံသားရေးဝန်ကြီးအပါအဝင်အစိုးရပိုင်းထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်ဂျပန်တော်ဝင်ဘရင်မိသားစုနဲ့လည်းတွေ့ဆုံဖို့ရှိသလိုဂျပန်အထက်လွှတ်တော်ဥက္ကဋ္ဌအောက်လွှတ်တော်ဥက္ကဋ္ဌတွေအပါအဝင်ဂျပန်လွှတ်တော်အမတ်တွေနဲ့ပါတွေ့ဆုံဖို့ရှိနေပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဂျပန်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတော့ဂျပန်မြန်မာနိုင်ငံချစ်ကြည်ရဲ့အပါအဝင်မြန်မာနိုင်ငံသားတွေအလုအကန်ပွင့်လန်းလာနိုင်တဲ့ဂျပန်ရဲ့မြန်မာနိုင်ငံတွင်စည်းဝါးရေးရင်းနှီးမြှုပ်နှံမှုတွေအပါအဝင်ဂျပန်အစိုးရရဲ့မြန်မာနိုင်ငံအပေါ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီအထောက်ပံ့တွေကူညီပေးရေးကိစ္စတွေကိုပါဆွေးနွေးဖို့ရှိပါတယ
်ဂျပန်မြန်မာချစ်ကြည်နဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရောက်လာတဲ့အတွက်ပို့ပြီးတော့နိုင်ငံရေးလည်းအမြင်ကျယ်သွားတယ်စည်းဝါးရေးလည်းအမြင်ကျယ်သွားတယ်အန်ဒီဆုနဲ့ခုဂျပန်ဝန်ကြီးုံနဲ့တွေ့မဲ့ဆွေးနွေးပွဲဒီမှာအဲ့ဒါကြီးကြီးကထားပြီးဆွေးနွေးမယ်လို့ကျွန်တော်မျှော်လင့်မိပါတယ်။ဘာဖြစ်လို့လဲဆိုတော့ထွက်လာတဲ့ကိစ္စလည်းတခုပါဝင်ပါတယ်။ကြိုးထီအောင်မှုရှိမရှိဆိုတာတော့အန်ဒီဆုပေါ်မှာမူတည်တာဖြစ်ပါတယ
်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဂျပန်ခီးစဉ်အတွင်းမှာပဲသူ့ဧည့်ပညာရှင်အဖြစ်တစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ကျိုတိုတက္ကသိုလ်မှာတွားရောက်ပြီးတော့သူ့ကိုဂုဏ်ပြုချီးမြှင့်တဲ့ဂုဏ်ပြုဆုကိုလည်းလက်ခံရယူမှာဖြစ်ပါတယ်။နောက်ပိုင်းမှာလည်းတိုကျိုတက္ကသိုလ်အပါအဝင်ဂျပန်တက္ကသိုလ်သုံးခုမှာမိကုံးပြောသွားဖို့ရှိတယ်လို့သိရပါတယ်။အဲ့ဒီနောက်မှာလည်းသူမနေထိုင်ခဲ့ဘူးတဲ့ဂျပန်နိုင်ငံကမွေးစားမိသားစုရှိတဲ့နေရာကိုလည်းတွားရောက်တွေ့ဆုံပြီးဂါရဝပြုဖို့ရှိတယ်လို့သတင်းပြန်ကြားရေးတာဝန်ခံကိုထွန်းဝေကဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအသေးစိတ်ရှင်းပြပါတယ
်။မနေ့ကမှာတော့ဒီဂျပန်ကဝင်ကြီးချုပ်နဲ့ဒီစီဝါရေးအကြောင်းပြောမယ်ဆိုတော့တွေ့မယ်ဆိုတော့ဒါသိထားပါတယ်အဲ့ဒါပြည်ရနဲ့သူကကျိုတိုမှာဆုသွားယူမှာဖြစ်ပါတယ်ကျိုတိုတက်ကတိုမိသားစုကဖိတ်ထားတဲ့ပွဲကိုသူတက်ရောက်မှာဖြစ်ပါတယ်အဲ့ပြည်ရနဲ့သူကကျိုတိုမှာရှိတဲ့သူအရင်တော့အကြောင်းတက်ခဲ့တဲ့ကျိုတိုကသူ့ဂျပန်မိသားစုတွေနဲ့ဟိုတွားရောက်တွေ့ဆုံမှာဖြစ်ပါတယ်ပြည်ရနဲ့ဒီတိုကျိုကို19ရက်နေ့ကိုပြန်လာပြီးတိုကျိုကနေပဲသူပြန်มาဖြစ်ပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်နာရီတာလေးစိတ်ကိုစပြီးတော့ရောက်ရှိခဲ့တဲ့အချိန်ကစလို့မြန်မာမိသားစုဝင်နေတဲ့တွေ့ဆုံတဲ့အချိန်အထိဂျပန်အစိုးရဘက်ကဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးအထူးအဲ့တဲ့တော်အဖြစ်နဲ့တင်းတင်းကြပ်ကြပ်လုံခြုံရေးစောင့်ကြပ်ထားတာကိုတွေ့ရတယ်လို့ဂျပန်ရောက်မြန်မာတွေကပြောပါတယ်ဒေါအောင်ဆန်းစုကြည်အပေါ်မှာဆန္ဒပြမှုတွေရှိနိုင်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့မြမမိသားစုတွေနဲ့တွေ့ဆုံချိန်မှာတော့ဆန္ဒပြမှုတစ်စုံတရာမရှိဘူးလို့လည်းသိရပါဗျ။ဒေါအောင်ဆန်းစုကြည်ဟာကျိုတိုမြို့မှာရှိတဲ့အသေးစားရေအလျက်စစ်စီမံကိန်းတစ်ခုကိုလည်းတွားရောက်လေ့လာဖို့ရှိတယ်လို့သိရပါဗျ။နောက်ဧပြီလ15ရက်နေ့မှာလည်းဂျပန်ရောက်မြမမိသားစုတွေနဲ့တခါထပ်ပြီးတော့တွေ့ဆုံမှုလည်းရှိပါတယ်။နှစ်ပေါင်း30နီးပါးအတွင်းပထမဦးဆုံးအကြိမ်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုပြန်ရောက်ရှိလာတဲ့အပေါ်ဂျပန်ပြည်သူလူထုကပါစိတ်ဝင်စားမှုရှိပြီးတော့နှွေးနှွေးထွေးထွေးကြိုဆိုကြတယ်လို့လည်းသိရပါတယ်။ဧပြီလ13ရက်နေ့ကနေဂျပန်နိုင်ငံကိုရောက်ရှိခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဧပြီလ19ရက်နေ့ညနေပိုင်းမှာတော့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်။